CRPH ကဧပြီ16ရက်နေ့မှာစတင်ဖွဲ့စည်းလိုက်တဲ့ NUG အမျိုးသားညီညွတ်ရေးအစိုးရဟာပြည်သူလူထုရဲ့လက်ရှိနိုင်ငံရေးရေးချိန်ခေတ်ကာလအခြေအနေနဲ့နိုင်ငံတကာတုံ့ပြန်မှုတွေအရပါလွန်ခဲ့တဲ့နှစ်ပေါင်း30ကျော်ကထိုင်းမြန်မာနယ်စပ်မှာဖွဲ့စည်းခဲ့တဲ့ NCGUB အမျိုးသားညွတ်မောင်းအစိုးရထက်အားသာချက်တွေရှိနေပြီးဆရာနာရှင်စနစ်အဆုံးသတ်နိုင်ရေးအတွက်အစွမ်းကုန်လှုပ်ဆောင်သွားနိုင်လိမ့်မယ်လို့ယုံကြည်ကြောင်း NCGUB အစိုးရဖွဲ့ဝင်ဝန်ကြီးအောင်တို့ကပြောကြားလိုက်ပါတယ်ဆက်သွယ်မေးမြန်းတဲ့ကိုညံဝင်းအောင်ကပြောပြပေးမှာပါ
အမျိုးသားညီညွတ်ရေးအစိုးရ NUG ကိုလက်တလောမှာဝန်ကြီးဌာန12ခုနဲ့ဖွဲ့စည်းလိုက်ပြီးအမျိုးသားသွေးစည်းညီညွတ်ရေးဆိုတဲ့ရည်မှန်းချက်အတိုင်းပဲနယ်ပယ်အသီးသီးမှာကျွမ်းကျင်တဲ့တိုင်းသားပေါင်းစုံပါဝင်ဖွဲ့စည်းထားတာတွေ့ရပါတယ်။1988လူထုအုံကြွမှုအပြီး1990မေလရွေးကောက်ပွဲအနံ့ရတဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့ထိုင်းမြန်မာနယ်စပ်လွတ်မြောက်နယ်မြေမှာ1990နှစ်ကုန်ပိုင်းစတင်ဖွဲ့စည်းခဲ့တဲ့ NCGUB အစိုးရထက်စာရင်CRPH ကလက်တလောဖွဲ့စည်းလိုက်တဲ့ NUG အစိုးရမှအားသာချက်တွေရှိတယ်လို့ NCGUB ရဲ့နိုင်ငံညာရေးဝန်ကြီးအဖြစ်တာဝန်ယူခဲ့ဘူးသူဥပိုလ်လှတင်ကမြင်ပါတယ
်ပြောရမယ်ဆိုရင်တော့အခုကြီးပေါ့နော် CRPH တို့ NUG တို့လက်ရှိရင်ဆိုင်ဖြတ်တန်းနေရတဲ့အခြေအနေတွေကအများကြီးအားသာချက်တွေရှိတယ်လို့ပြောကြရမှာဖြစ်ပါတယ်ဥပမာအဖြစ်ကျွန်တော်တို့ NCGUB ဖွဲ့တုန်းကဆိုရင်ဒီစစ်အုပ်စုတွေကပေါ်စည်းရရပြီးတော့ကျွန်တော်တို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကို PRP တော့ကျွန်တော်အပြင်ရောက်တဲ့အမတ်တွေကိုတော့ပါတီအနေထုတ်ပစ်ခဲ့ရတဲ့အနေအထားအထိရှိခဲ့တာမျိုးပေါ့ပြည်တွင်းမှာလည်းပဲအခုလိုလူလူလှုပ်ရှားမှုကြီးတို့ CDM လှုပ်ရှားမှုတို့ Generation Z လှုပ်ရှားမှုတို့မရှိခဲ့ပါဘူးနိုင်ငံတကာမှာလည်းအခုလိုကမ္ဘာကုလသမဂ္ဂအနေအထားမှာပဲဖြစ်ဖြစ်တနိုင်ငံချင်းရဲ့တုံ့ပြန်မှုအနေအထားမှာပဲဖြစ်ဖြစ်ကျွန်တော်တို့တုန်းကအင်တန်မကိုခက်ခဲခဲခဲကြိုးစားရတဲ့နေထားဖြစ်တယ်။ဒီကနေ့ဟိုမြူသားသွေးစည်းညီညွတ်ရေးအစိုးရဟာလူပုဂ္ဂိုလ်များအနေနဲ့ကိုခစ်အခြေအနေရဲ့ပြောင်းလဲချက်အရာကိုအဖက်ဖက်ကနေအားသာချက်တွေရှိပါတယ်။ကုလသမဂ္ဂအပါအဝင်ပေါ့နော်။တုံ့ပြန်ချက်တွေရောအင်တန်မ NCGUP တဲ့အားကောင်းပါတယ်။အောင်းလင်းအောင်းမြင်စေချင်ပါတယ
်။အမေရိကန်မေရီလန်းပြည်နယ်မှာနေထိုင်တဲ့ဥပိုလ်လှတင်ဟာ1990ရွေးကောက်ပွဲတုန်းကNLD ပါတီရဲ့မိုးကုတ်မြို့နယ်လွှတ်တော်ကိုယ်စားလှယ်ဖြစ်ပါတယ်။လက်ရှိဖွဲ့စည်းလိုက်တဲ့ NUG အစိုးရနဲ့အရင် NCGUB အစိုးရကြားမှာကွာခြားချက်တွေအတော်လေးရှိတယ်လို့ American Indiana ပြည်နယ်မှာနေတဲ့ NCGUB ရဲ့ဝန်ကြီးတဦးဖြစ်ခဲ့သူဒေါက်တာတင့်ဆွေကသုံးသပ်ပါတယ်
။အခြေခံကတော်တော်လေးကွာခြားပါတယ်။ကျွန်တော်တို့က1990ရွေးကောက်ပွဲလက်လက်ကိုအခြေခံပြီးတော့လွတ်မြောက်နေမိမှာကျွန်တော်တို့ဖွဲ့ခဲ့ကြပါတယ်။မဖွဲ့ပြန်တော့ပြီးတော့မှလက်ဝဲစီဝေပေါင်းမြောင်များစွာကျွန်တော်တို့ပေါ်ထွက်လာတာပေါ့နော်အဲ့တော့ကျွန်တော်တို့ထဲမှာဟိုဖွဲ့စည်းမှုအရာကတော့အမတ်တွေကြီးတွေပဲပါခဲ့တယ်အခုဖွဲ့လိုက်တဲ့ NUG ကကျွန်တော်တို့2020ရွေးကောက်ပွဲရလကအမတ်တွေရောသူ့နာမည်နဲ့လျော်ညီစွာပေါ့အမျိုးသားညီညွတ်ရေးဆိုတော့တိုင်းသားအင်အားစုတွေရောဒီမိုကရေစီအင်အားစုလို့ခေါ်ရမယ် Civil Society တွေရောပါတဲ့ဖွဲ့စည်းဖြစ်ပါတယ်ဒူရာတခုကတော့တခုလုံးဟာစစ်အာဏာရှင်စနစ်ကိုဆန့်ကျင်ရေးကျွန်တော်တို့ကဆန့်ကျင်ရေးခု NUG ကအမြင့်ပြတ်ရုပ်ရည်ကိုဥတည်တယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာဟုတ်ကဲ့
အီဘီလာ16ရက်တောက်ကြနေမှာပြုလုပ်တဲ့ NUG အစိုးရရဲ့သတင်းစာရှင်းလင်းပွဲအတွင်းမြန်မာနိုင်ငံတွင် CDM လှုပ်ရှားသူတွေရင်ဆိုင်နေရတဲ့အခက်အခဲပြည်သူ့အုပ်ချုပ်ရေးကဏ္ဍအတွက်ဘယ်လိုပြင်ဆင်ထားသလဲ Federal တပ်မတော်အတွက်ဘယ်လိုလှုပ်ဆောင်သွားမလဲဆိုတာတွေကိုရှင်းပြခဲ့တာပါအမျိုးသားညီညွတ်ရေးအစိုးရကပြောနေသလိုလက်တွေ့မှာဘလောက်ထိလှုပ်ဆောင်နိုင်ပါပါလဲနိုင်ငံတကာထောက်ခံမှုအထူးသဖြင့်တချို့သောနိုင်ငံကြီးတွေရဲ့ထောက်ခံမှုရဖို့ကတိတ်ကိုအရေးကြီးတယ်လို့ဥပိုလ်လှတင်ကပြောပါတယ
်လက်ရှိဖွင့်လိုက်တဲ့ NUG အစိုးရကိုနိုင်ငံတကာအစိုးရတစ်ခုစီကနေဘလောက်ထိအတိမပြုထောက်ခံအားပေးမလဲဆိုတဲ့အဖြေပေါ်မှာမူတည်ပါတယ်ဒါဥပမာပြောတာပါနော်အမေရိကန်ပြည်ထောင်စုလိုအင်မတန်ချမ်းသာကြွယ်ဝပြီးတော့အင်အားကောင်းတဲ့နိုင်ငံတစ်ခုရဲ့အကူအညီရတာနဲ့တင်ကိုလက်ရှိကြုံတွေ့နေရတဲ့ပြည်သူလူထုရဲ့အခက်အခဲကိုဒီမြို့သားသွေးစည်းညီညွတ်အဖွဲ့ကအကူအညီပြီးတော့ဖြေရှင်းဆောင်ရွက်ပေးသွားနိုင်မယ်လို့ကျွန်တော်တို့အဲ့ဒီလိုယုံကြည်ပါတယ
်မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီတပ်တွေရဲ့ပြစ်ခတ်မှုကြောင့်နေစဉ်နီးပါးပြည်သူတွေတေဆုံးနေရတာပါအမျိုးသားညီညွတ်ရေးအစိုးရအသစ်ကရှင်းပြထားတဲ့ပြည်သူ့ကာကွယ်ရေးအစီအစဉ်ဟာမကြခင်ပို့ပြီးရုပ်လုံးပေါ်လာလိမ့်မယ်လို့ဒေါက်တာတင့်ဆွေကမြင်ပါတယ်။အဲ့
တော့ပြည်သူလူထုကိုနိုင်ငံကလည်းပဲဒီ EAO နေမီတွေမှာသွားပြီးတော့ သင်တန်းယူတာဖွဲ့စည်းတာတွေဖြစ်ပါဖြစ်တယ်လို့အခုကတည်းကလည်းပဲဟလာဒီတွင်းမှာရရလက်နဲ့ခုခံအဝယ်မှုကြီးလောက်နေကြတော့ကကျွန်တော်မြင်တယ်အစိုးရရဲ့ဟလာအာဝေးကြီးမြန်မာမဟုတ်သေးတော့လေပဲအခုလုပ်နေတဲ့ခုခံအဝယ်ကြီးတိုက်ခိုက်ရေးတွေပူတဲ့အဆင့်ကို NUG ဖွဲ့ပြီးတဲ့နောက်မှာကျွန်တော်တို့ဖြစ်လာမယ်လို့ကျွန်တော်တကယ်ယုံကြည်ပါတယ်ခင်ဗျာ
ဒေါက်တာတင်းဆွေဟာ1990ရွေးကောက်ပွဲ NLD ပါတီရဲ့စကိုင်းတိုင်းပလဲမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်ပါတယ်မြန်မာနိုင်ငံမှာတမိုင်းဝင်ဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရဟာမြန်မာနိုင်ငံရဲ့တရားဝင်အစိုးရဖြစ်ပြီးဒီလိုဖွဲ့စည်းတာကိုကြိုဆိုတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီအကြီးအကဲဟောင်းအနေနဲ့ဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SACM ကလည်းပြောထားပါတယ်ခင်ဗျာ